ကတော့ရခိုင်ပြည်နယ်အမ်မြို့ကကိစ္စပါ။ရခိုင်မှာကိုဗစ်ပြန့်နှံ့နေလို့တရွာနဲ့တရွာအသွမ်းလာတွေကိုကန့်သတ်ထားကြတယ်။ရွာထဲမှာစေကန်းပုံမှန်ပြနေရတဲ့ကိုဝင်ဆောင်တယောက်ကကျေးရွာအုပ်ချုပ်ရေးမှုရဲ့ခွင့်ပြုချက်ကိုယူပြီးတက်တောင်မြို့ဘက်မှာစေကန်းသွားပြတယ်။အဲ့ဒါကိုရွာကိုပြန်ရောက်လာတော့စေကန်းဖောက်ပြက်တယ်ဆိုပြီးကိုဗစ်ကာကွယ်ရေးအဖွဲ့ကဒဏ်ငွေ5000ရိုက်လိုက်တယ်။အဲ့ဒီကိုဝင်ဆောင်ကလေးမကလည်းမရှိစင်းရဲသားပါ။နေ့စဉ်လာစီကြီးမို့လို့မဖြစ်မနေစေကန်းသွားရတာကိုဒဏ်ရခံရတော့စင်မကောင်းဖြစ်လို့ဂျားကနေဆက်သွယ်ပြောပြလာတာဆိုပြီးဖုန်းနဲ့ပြောလာတာပါရှင်။နောက်တစ်ခုကတော့ COVID ထောက်ပံ့ရေးတွေအပြည့်အဝမရလို့ဘကိုးတန်းရေတာရှင်မြို့နယ်စင်ဝေကြီးရအုပ်စုစိတ်ပေါက်ကြီးရကနေဆက်သွယ်လာတဲ့စာပါ။နိုင်ငံတော်က COVID ထောက်ပံ့ကြေးပေးတာ2000ကျွန်တော်တို့က10000ပဲရတယ်။ရိတ်ခါပေးတော့ကလည်းဆန်က4ပြီးကျက်သွန်က8လုံးနဲ့ C 25ကျက်သားပဲတရွာလုံးရတယ်။အပြည့်မရတာကိုအထက်လူကြီးတွေသိစေချင်ပါတယ်တဲ့။အစိုးရကအခြေခံလူဒန်းစားတွေအတွက်အိမ်ထောင်စုတစ်ခုကိုဆန်က10ပြီး C က50သာပဲတစ်ပိတ်သာကျက်သွန်တစ်ပိတ်သာထောက်ပံ့ပေးခဲ့တာပါရှင
်။ကိုဗုံဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ဒီဆောင်ကလည်းပဲခူးတိုင်းတိုက်ကြီးမြို့နယ်မီတိုင်တောအုပ်စုကော့ပြင်ရွာမှာအစိုးရထောက်ပံ့တာတွေမရလို့တောင်သူတယောက်ကပြောလာတာပါ။အစိုးရကစံစီကျက်သွန်တွေကို9လပိုင်းလုံးကဝေတယ်ဝေနေတာကလည်း3000ရှိပါပြီတခါမှမရသေးဘူးတောင်သူဆိုပေမဲ့အငှားလောက်ရတာပဲပဲဆိုင်နှမ်းဆိုင်ပါအဲ့ဒါကိုအစိုးရပေးတာကိုတခါမှမရသေးလို့အစိုးရဌာနဆိုင်ရာတွေသိစေချင်ပါတယ်ဆိုပြီးပြောလာတာပါရှင်ဒီစားကရခိုင်ပြည်နယ်အမ်မြို့ကပေးပို့လာတာပါပဲအမ်မြို့နယ်ညောင်ချောင်းရွာမှာရေရှားလို့အစိုးရကရေခါတာဆောက်ဖို့ဆိုပြီးသိန်း1000ချထားပေးတယ်ရေခါတာကို2020တက်လာပိုင်းမှာစလုပ်တယ်အခု6လပိုင်းဖြစ်နေပြီအခုထိအဲ့ဒါကအကောင့်ထဲမပေါ်သေးဘူးတမက်ရက်ကလည်းကျော်နေပြီစံချိန်စံညုံးကလည်းမကြိုက်တာတွေရှိနေတာကိုလိုအပ်တာတွေလည်းမလုပ်ကြသေးဘူးအဲ့ဒါကိုစစ်ဆေးပေးမဲ့သူကလည်းမရှိဘူးလာမယ့်တွေဆိုရင်ရင်မသွင်းရရင်လေတွေကရင်ငတ်မှာအဲ့ဒါကြောင့်အထက်လူကြီးတွေသိစေချင်လို့ပါဆိုပြီးတောင်သူဦးတန်းဝင်းကဆက်သွယ်လာတာပါရှင်
RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါ။သခိုင်းနိုင်ပလဲမြို့နယ်ပါရမီရက်ကွက်ကဘောလုံးကွင်းထဲကိုဝင်တဲ့လမ်းပြတ်နေလို့ဆက်သွယ်လာတာကတော့ဥခင်မောင်တမ်းပါ။ကိုဗစ်ကာလမှာလူစုလူဝေးမဖြစ်အောင်ဈေးကိုဘောလုံးကွင်းထဲကိုရွှေ့ထားပါတယ်။မိုးရွာတော့ပလဲကန်ကောလမ်းမကြီးနဲ့ဘောလုံးကွင်းကိုဝင်တဲ့လမ်းကဘွက်ထာနေရောလမ်းကအကျယ်ပေ90အရှည်ကတော့160လောက်ရှိမယ်။စီပင်မှာလဲအာကာကောင်းစင်နဲ့အဆောက်အဦတစ်ခုရောင်းထားတဲ့တင်း60ရှိတယ်။အဲ့ဒါကိုလမ်းမခင်းပေးကြဘူး။လမ်းကဘွက်တွေနဲ့တော်တော်အဆင်မပြေဖြစ်နေလို့တပ်ဆိုင်ရာဌာနကလမ်းပြင်ပေးစီရင်နေဆိုပြီးပြောပြလာတာပါရှင်။ဒီဆောင်ကတော့ရန်ကုန်တိုင်းတက္ကိတမြို့နယ်30တောင်ရက်ွက်ဗရောက်ရှိဝါလမ်းမှာကိုဗစ်ကာလလူအဝင်ထွက်စစ်ဆေးတာတွေမရှိလို့ဆိုပြီးရက်ွက်မှာနေထိုင်တဲ့သူတယောက်ကပြောလာတာပါ။တက္ကိတမှာပိုးတွေးတဲ့သူတွေတရက်တရက်များနေတာကိုကျန်းမာရေးအသိပေးတာသတိပေးတာတွေမရှိဘူးလမ်းထဲကိုလူဝင်လူထွက်ကအရန်များနေတော့ပိုးကုခံမှာကိုစွန့်ရင်ရတယ်ဆိုပြီးပြောလာတာပါရှင်တရုတ်နိုင်ငံကိုအလုံးလုံးဖို့ဂျားကနေချိတ်ဆက်ပေးပြီးတာဝန်ယူမှုမရှိတဲ့ပွဲစားတွေကိုအရေးယူပေးဖို့စကိုင်းတိုင်းကလင်းမြို့အောင်ရွာကကိုကင်ရှန်းကဆက်သွယ်လာတာကိုပြောပြပေးပါမယ်ရွာမှာမိန်းကလေး2ယောက်တရုတ်မှာအလုံးလုံးဖို့ဆိုပြီးတော့တွားကြတယ်အဲ့ဒီကောင်မလေး2ယောက်နဲ့အတူပြန်လာတဲ့ကောင်မလေးတွေပြောပုံအရဆိုရင်3လလောက်အကြာမှာကိုဗစ်ဖြစ်လို့လူအယောက်60လောက်စုပြီးပြန်လာကြတယ်။လမ်းမှာတရုတ်ရဲတွေနဲ့တိုးတယ်။ရဲဖက်မှာကြောက်လို့ဆိုပြီးတောထဲကိုဝင်ပြေးကြတယ်။တယောက်နဲ့တယောက်အဆက်အသွယ်မရကြတော့ဘူးတဲ့။တောထဲမှာအစာရေစာပြက်ပြီးတည်သွားသလိုသတင်းတွေပဲကြားနေရတယ်။အလောင်းလည်းမတွေ့ရ။ရှာဖို့ကလည်းခက်ခဲနေတာမို့သူတို့ကိုပို့တဲ့ပွဲစားတွေကိုအကူအညီသွားတောင်းတော့ဘာတာဝန်ယူမှုမှမရှိဘူး။ပျောက်သွားတဲ့ကောင်မလေးနှစ်ယောက်ကိုရည်စူးပြီးတော့သူမိဘတွေကရက်လက်လှုပ်လိုက်ပါတယ်။မိသားစုမှာအဓိကရှာကျွေးနေတဲ့သူတွေကတေးပြီးဆိုတဲ့တဲ့မဲကြတော့စိတ်မကောင်းစရာပါ။ဘာမှတာဝန်ယူမှုမရှိတဲ့အလုပ်သမားပွဲစားတွေကိုအစိုးရတက်ဆိုင်ရာဌာနတွေကစုံစမ်းအရေးယူစေချင်ပါတယ်ဆိုပြီးပြောပြလာတာပါရှင်။ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွေမှာဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါဦး။ RFA ပေးစာပြန်စာကဏ္ဍအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ပရိသတ်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစေရှင်။